Welcome to the Voice of America in Burmese.
Mingla menakhi ma shin. Washington myo raw VOA American tan ga ni 2019 khu ni January la 9 ye tanin la ni ne ne khin season go Myanmar sano chain manet 6 nai ga ni 9 nai thi light to meter 32 40 48 tu ga ni dai yai thong lwin taw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါစီးရီးယားကအမေရိကန်တပ်တွေဆောက်ခွာမဲ့ကိစ္စကိုအလျင်ဆက်လို့အမြန်မလုပ်ဘူးလို့သမ္မတထရမ့်ရဲ့လုံခြုံရေးအကြံပေးကပြောကြားလိုက်ပါတယ်သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမဲ့နေရာကိုရွေးချယ်တော့မှာဖြစ်ကြောင်းလဲတင်းငွေတွေနဲ့ပါပဲပြောကြားခဲ့တာပါရခိုင်ပြည်နယ်မှာရဲကင်းစခန်း၄ခုအတိုက်ခိုက်ခံရတဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးနဲ့အဖွဲ့ဘူဒီတောင်မောင်တော်မြို့ကိုတွားရောက်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင်
။ကောင်းပါပြီ။ပြတ်တူလာဇန်တရက်နေ့မနေ့ကတော့ K-2-9 ပွဲတော်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝမ်းမှာကျင်းပခဲ့ကြပါတယ်။အဲ့ဒီလို K-2-9 ဟာကရင်လူမျိုးတွေအတွက်ဘာကြောင့်အရေးပါပါသလဲ။
ဒီနော်ကပြင်နေရဒီနှစ်တကူလောက်တာနေရာဒေသအပေါ်မှာပဲသူတို့နေထိုင်တဲ့နေရာအလိုက်ပဲသူတို့
ဒါကတော့အဝေးရောက်ကင်းကောင်းဆောင်တဦးကနေပြီးတော့ VOA ကိုပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့ခါမှာတော့မြမရေးရဆွေးနွေးကန်ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြမပြည်ကပေးစာစတဲ့စီစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
ซีเรียကအမေရိကန်တပ်တွေဆောက်ခွာမဲ့ကိစ္စကိုအလျင်ဆက်လို့အမြန်လုဆောင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့လုံခြုံရေးအကြံပေးဂျွန်ဘိုဒန်ကတင်းငွေနေမှာပြောကြားလိုက်ပါတယ်။ဒါအပြင်အမေရိကန်တပ်တွေနဲ့မဟာမိတ်ဖြစ်တဲ့ Cuts တိုက်ခိုက်ရေးသမားတွေကိုတူရကီကနေပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်အောင်တူရကီစီကနေအာမခံချက်ယူပြီးလုပ်မှာဖြစ်ကြောင်းလည်းပြောတာပါ။ဣသရေလမှာဝန်ကြီးချုပ်ဘန်ဂျမင်မန်ဂျန်တာယာဟူးနဲ့ဆွေးနွေးဖို့အတွက်ရောက်နေတဲ့ဂျွန်ဘိုဒန်ကအခုလိုပြောကြားခဲ့တာပါ။တက်တွေပြန်ပြီးဆောက်ဖို့အတွက်အချိန်ဇယားမထားကြောင်းဒါပေမဲ့ဆီးရီးယားမှာအမေရိကန်တက်တွေအချိန်အကန့်အသတ်မရှိထားထားမှာတော့မဟုတ်ကြောင်းလည်းပြောပါတယ်အစကရက်ပေါင်း30အတွင်းတက်တွေပြန်ပြီးဆောက်မယ်အရေးရောင်တွေပြနေပေမဲ့အခုတော့တက်တွေအ мян ပြန်ဆောက်မှာမဟုတ်ကြောင်းမစ္စတာဘိုတန်ကပထမဆုံးလူသိရှင်ကြားပြောကြားလိုက်တာလည်းဖြစ်ပါတယ်ဆီးရီးယားနဲ့အီရန်နိုင်ငံမှာနယ်မြေအတော်များများကိုသိမ်းပိုက်ပြီးဆီးရီးယားမြောက်ပိုင်းကရက်ကာကိုဘာသာရေးမြို့တော်ဖြစ်နေကြေညာထားတဲ့ IS စစ်သွေးကြွတွေကိုသမ္မတထရမ့်ကခြေမုံးချင်ကြောင်းလည်းမစ္စတာဘိုတန်ကပြောပါတယ်ဆီးရီးယားကအမေရိကန်တပ်တွေရုပ်သိမ်းမဲ့မူဝါဒဆွေးနွေးချက်တွေအတွက်အကောင့်ထဲပေါ်ဖို့လိုအပ်နေပြီးတော့အဲ့ဒီကနေမှတပ်တွေပြန်ရုပ်သိမ်းရေးအတွက်အချိန်ကြာပေါ်လာမယ်လို့လည်းပြောပါတယ်သမ္မတထရမ့်ကဆီးရီးယားကအမေရိကန်တပ်တွေပြန်ရုပ်သိမ်းမှာဖြစ်ကြောင်းဒီဇင်ဘာ19ရက်မှာမမျှော်လင့်မဲ့ရုပ်ချက်ကြေညာခဲ့တဲ့နောက်မဟာမိတ်တွေနဲ့တကွာအားလုံးကအံ့ဩခဲ့ရတယ်လို့ကာကွယ်ဝင်ကြီးဂျင်မက်တစ်လည်းသမ္မတကိုဆန္ဒပြတဲ့အနေနဲ့နှုတ်ထွက်သွားတာဖြစ်ပါတယ်
အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းထားတဲ့တနင်္ဂနွေမနေ့ကအထိ16ရက်ကြာလာပြီဖြစ်ပေမဲ့သမ္မတထရမ့်ရဲ့လွှတ်တော်ကြားညှိနှိုင်းမှုတွေအဆင်မပြေကြသေးပါဘူး။ဒါဟာအမေရိကန်အစိုးရရန်တရားတွေရန်နာခဲ့တဲ့တမိုင်းတစ်လျှောက်ရက်ကြာရှည်စွာရန်နာတဲ့ဖြစ်ရပ်တွေကတခုဖြစ်လာပါတယ်။သမ္မတထရမ့်ဘက်ကလည်းအမေရိကန်မက္ကဆီကိုနယ်စပ်မှာဒရိုင်းကာရံဖို့သူတောင်းထားတဲ့ဒေါ်လာ5ဘီလျံကျော်ကိစ္စကိုအလျှော်ပေးမှာမဟုတ်ဘူးလို့မေရီလန်းပြည်နယ်ကကမ်ဒေးဗစ်စခန်းကိုမတွားခင်သတင်းနောက်တွေကိုပြောပါတယ်။သမ္မတကသူတောင်းဆိုထားတဲ့ဒရိုင်းတိဆောက်ရေးကုန်ကျငွေကိစ္စကိုရှောင်ရှားပြီးအစိုးရလုပ်ငန်းတွေပြန်ဆနိုင်မဲ့အခြားနှီးလန်းရှာဖွေဖို့ဒုသမ္မတမိုက်ပန့်စ်ပါဝင်အင်ပီရိုအကြီးအကဲရှိတွေနဲ့လွှတ်တော်တွေကအဓိကခေါင်းဆောင်တွေတွေ့ဆုံမဲ့တနင်္ဂနွေဆွေးနွေးပွဲကနေရလကောင်းတစုံတရာရရှိလိမ့်မယ်လို့သူမထင်ကြောင်းသမ္မတထွန်းကပြောပါတယ်ဒရိုင်းကာယံရေးမပါပဲနေဆက်လုံုံရေးမှာတုံးဆွဲဖို့ဒီမိုကရက်တီဘက်ကဒေါ်လာ 1.3 ဘီလီယံကမ်းလှမ်းခဲ့ပေမဲ့သမ္မတထရမ့်ကတော့ဒါကိုလက်မခံခဲ့ပါဘူး။နေဆက်ဒတိုင်းကာရာဟာမလုတ်တဲ့နဲ့လုတ်ရဖြစ်ပြီးတရားမဝင်ခိုးဝင်လာသူတွေကိုတားဆီးရမှာထိရောက်မှုမရှိဘူးလို့ဒီမိုကရက်တီဘက်ကတုတ်ပြန်ပါတယ်
။2000ခုနှစ်ကအမေရိကန်ရေတပ်သား18ဦးသေဆုံးခဲ့ရတဲ့ USS Cole စစ်သည်မဘုံခွဲမှုကိုကြီးကြပ်သူတဦးဖြစ်နေဆွဆွဲခံရတဲ့ Jamal El Badawi ဟာပြီးခဲ့တဲ့သတင်းပတ်အမေရိကန်လေကြောင်းတိုက်ခိုက်မှုတစ်ခုမှာသေဆုံးခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကအတည်ပြုပါတယ်။ USS Cole ဘုံခွဲမှုမှာဒီဆုံးထံရရခဲ့တဲ့တရားကောင်းတွေအတွက်တရားမျှတမှုကိုကြီးမြတ်တဲ့ American စစ်တပ်ကဆောင်ကျဉ်းပေးခဲ့ကြောင်းသမ္မတထရမ့်ကတနင်္ဂနွေနေ့မှာသူ့ Twitter ကပြောပါတယ်။ဒါအပြင် Al-Qaeda အကြမ်းဖက်အဖွဲ့ကိုဆက်ပြီးတော့ခြေမုံမှာဖြစ်တယ်လို့အစွမ်းအောင် Islam Islamic Attempt မှုချိန်မုံရေးကိုလည်းဘရောမှာရက်ဆိုင်မဖြစ်ဘူးလို့ပြောပါတယ်။ယေမန်နိုင်ငံ Marib မှာအင်ကာနီက American စစ်တပ်ကပြစ်မှတ်ထားလေကြောင်းတိုက်ခိုက်မှုလုပ်ခဲ့ကြောင်းနဲ့ဒါဟာ American ထောင်လိုင်းရေးဖွဲ့ FBI ကအလို့ရှိဆုံးသူစီးဝင်ဖြစ်တဲ့ဘုံခွဲမှုမှာပါဝင်သူ6ဦးထဲကတဦးဖြစ်တဲ့ El Baradawi ကိုပြစ်မှတ်ထားတာဖြစ်ကြောင်း American စစ်တပ်အရာရှိတွေကပြောပါတယ်။ Jamal El Baradawi ဟာ USS ကိုဘုံခွဲမှုမှာပတ်သက်နေတဲ့ယေမန်နိုင်ငံတွင်းက Al Qaeda အဖွဲ့ခွဲရဖြစ်ပြီးအခုပြစ်မှတ်ထားလေကြောင်းတိုက်ခိုက်မှုကနေတေဆုံးကြောင်း American စစ်တပ်ကတနင်္လာနေ့မှာအတည်ပြုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ El Baradawi ကိုယေမန်အာဏာပိုင်တွေကတပ်ခရင်2000မှာဖမ်းပြီးမဲ့2003မှာထောင်ကသူကထွက်ပြေးလွတ်မြောက်သွားပါတယ်။2004မှာပြန်အဖမ်းခံရပြီးမဲ့2006ခုနှစ်မှာနောက်တစ်ကြိမ်ပြန်လွတ်မြောက်သွားတာပါ။သူကအမေရိကန်နိုင်ငံသားတွေနဲ့စစ်မှုထမ်းတွေတပ်မှုပေါင်းအကြမ်းဖက်မှုမျိုးစုံနဲ့ဆွဲချက်တင်ထားတဲ့အမှုပေါင်းက50လောက်ရှိပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအိုးနဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲဘယ်မှာလုပ်မလဲဆိုတာကိုညှိနှိုင်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်
။ Now I say this North KoreaWe're doing very well. And again, no rocket.
North Korea and American Sasan Yi ha amatan ko kaung mon ni ba de. Dong ji de ne chin chaw da de le ma shi daw ba wu. Sasan Yi ha kaung mon ni bi tacha ma pye le sia kaisa le ma shi ba wu. North Korea kaung saung Kim Jong Un ne le dai yai ma hote de ni ne chanaw saka pyaw pi ba bi. Chanaw tamara sa phit de chin dong ga North Korea ne sit phit mae bet ko u ti ni ga da ba. Akhu raw kaung mon ne Sasan Yi ne apyan lan swe ni mu de shi la ni ba bi. Amatan kaung ba de.
ကောင်းဆောင်ကင်မြုံနဲ့ဘယ်နေရာမှာထပ်မံတွေ့ဆုံမယ်ဆိုတာကိုညှိနှိုင်းနေတယ်လို့ခမ်ဒေးဗစ်သမရအပန်းပြေစကံမထွက်ခွာခင်သမရထွန့်ကသတင်းတောက်တွေကိုပြောတာပါပြီးကြတဲ့သတင်းပတ်တဲ့ကင်မြုံဦးစီကကြီးမြတ်တဲ့စာတစောင်သူရခဲ့တယ်လို့သမရထွန့်ကပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူးကင်မြုံဦးကသူ့တိုင်းပြည်ကိုပြောတဲ့နှစ်သစ်ကူမေကွန်းထဲမှာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရှိနေသေးတာကြောင့်နျူကလ িয়ার အရေးနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့ချင်းကပ်ပုံချင်းကပ်နည်းတွေပြောင်းဖို့လိုတယ်လို့ပြောဆိုခဲ့ပြီးသမ္မတထရန့်စီကိုခင်ဂျွန်အွန်းကစာတစောင်ရေးသားပေးပို့ခဲ့တာဖြစ်ပါတယ်
။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်မှာရှိတဲ့ရေစခန်းလေးခုကိုရခိုင်တပ်မတော် AA ကဇန်နဝါရီလ4ရက်နေ့မှာဝန်တိုက်ခဲ့တာနဲ့ပတ်သက်ပြီးဇန်နဝါရီ6ရက်တနင်္လာနေ့မှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အဖွဲ့ဘူးတီတောင်မောင်တော်ကိုတောက်ရောက်မှာဖြစ်ကြောင်းပြန်ကြိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အခင်းဖြစ်ပေါ်တဲ့နေရာတွေကိုတောက်ရောက်ဆစ်ဆဲပြီးအကူအညီတွေပေးရသွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။တခြားအစိုးရတာဝန်ရှိသူတွေရခိုင်ပြည်နယ်အစိုးရအဖွဲ့ကကိုယ်စားလှယ်တွေနဲ့သတင်းထောက်15ရောက်တဲ့ဒုဝန်ကြီးခီးစင်မှာလိုက်ပါသွားမယ်လို့ဖော်ပြထားပါတယ်။လွတ်လပ်ရေးနေ့ဖြစ်တဲ့ဇန်နဝါရီလ4ရက်မနေ့စောစောမှာ AA အဖွဲ့ကအင်အားအလုံးရင်းနဲ့မြန်မာကင်းစခန်းလေးကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့ကြကြောင်းနဲ့ငမင်းပေါ်ကျောင်းတောင်ဂုတ်ပိနဲ့ကတိလာရဲကင်းတွေကို AA အဖွဲ့ဝင်250လောက်တောက်ကြနေမနဲ့6နိုင်ကျော်မှတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မြန်မာစစ်တပ်ပြန်လည်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာမနဲ့9နိုင်ကျော်မှတော့ AA အဖွဲ့ဆုတ်ခွာသွားတယ်လို့လည်းပြန်ကြိုင်းဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်13ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ပြန်ကြိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။
ဗီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီရီအမေရိကန်တံကတင်းလာနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်မလေးရှားဘုရင်ဆူတန်မိုဟာမက်5ကသူ့အနေနဲ့ထီးနှန်းကိုစွန့်လိုက်ပြီလို့တင်းငွေနေနေတော့ကကြေညာလိုက်ပါတယ်ဒါပေမဲ့ဘာကြောက်ဆိုတဲ့အကြောင်းပြချက်တော့မပေးပါဘူးအသက်49နှစ်အရွယ်ရှိပြီဖြစ်တဲ့မလေးဘုရင်ကတိုင်းသူပြည်သားတွေအနေနဲ့ဆက်ပြီးညီညွတ်ရေးကိုထိန်းသိမ်းကြဖို့တီးခံပြီးတော့အတူတကွပူးပေါင်းဆောင်ရွက်ကြဖို့ဘုရင်နန်းတော်ကထုတ်ပြန်တဲ့ကြေညာချက်မှာတိုင်းပြည်ကိုတိုက်တွန်းပါတယ်ပြီးခဲ့တဲ့နိုဝင်ဘာလဆန်းပိုင်းမှာစေကူတာမှုခံယူဖို့အနားယူမယ်ဆိုပြီးပြောခဲ့ခြင်းရုရှားနိုင်ငံကအလှမဲ့တူနဲ့ဘုရင်ကြီးလက်ထပ်လိုက်ပြီးဆိုတော့အတိမပြုတ်နိုင်သေးတဲ့ကောလာဟလတွေထွက်ပေါ်ခဲ့ခြင်းကဆလို့ဘုရင်ကြီးအနားယူတော့မလားဆိုတော့ထင်ကြီးပေးမှုတွေပေါ်ပေါက်ခဲ့တာပါမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံမှာအင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်နောက်ပိုင်းအခုလိုထီးနှန်းစွန့်မှုဟာပထမဆုံးအကြိမ်ဖြစ်ပါတယ်
အင်ဒိုနီးရှားနိုင်ငံအရှေ့မြောက်ပိုင်းဆူလဝါစီကျွန်းကမော်လူကာ ပင်လယ်ပြင်အောက်မိုင်40အနက်ကိုဗဟိုပြုပြီးတနင်္လာနေ့မနက်ပိုင်းမှာပြင်း 6.6 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ပင်လယ်ပြင်တဝက်ကဒေသခံတွေဟာသူတို့နေအိမ်တွေကနေထိတ်လန့်တကြားထွက်ပြေးခဲ့ကြပါတယ်။ဆူလောင်ဝါစီမြောက်ပိုင်းကျွန်းစုတွေထဲမှာရှိတဲ့တာနိမြို့အနောက်ဘက်မိုင်တရားအကွာမိုးလူကပင်လယ်ထဲလှုပ်ခတ်ခဲ့တဲ့ငလျင်ကိုတာနိမြို့ကရောပင်လယ်တစ်ဖက်ချမ်းကမနာရိုမြို့ကလေးကပါခံစားသိရှိခဲ့ကြတာဖြစ်ပါတယ်။အခုချိန်ထိတော့ထိခိုက်ပျက်စီးမှုရှိမရှိမသိရသေးတယ်လို့အင်ဒိုနီးရှားဘူမိရူပဒါနကလည်းဆူနာမီသတိပေးချက်တွေမထုတ်ပြန်ခဲ့ပါဘူး။ဒါပေမဲ့နောက်ဆက်တွဲငငယ်ငယ်လေးတွေတော့ဇက်တိုက်လှုပ်နေတာဖြစ်ပါတယ်
။ Sorry Arabia နိုင်ငံမှာအရင်တုန်းကလိုမဟုတ်တော့ပဲလင်းအောင်ကြားတွေကကိုယ်ဇနီးမယားကိုအတီးပေးပြီးမှလင်းမယားကွာရှင်ပြတ်ဆဲခွင့်ရှိမဲ့အခွင့်အရေးတရက်ကို Sorry အင်ရှင်မတွေအမျိုးသမီးတွေရရှိလိုက်ပြီးဖြစ်ပါတယ်။ကွာရှင်လိုတဲ့အင်တော်ရှင်မျိုးသားဟာကိုယ်ဇနီးတဲ့ကို text message ပို့ပြီးအကြောင်းကြားထားရဲဆိုတဲ့တက်တဲ့အထောက်ထားတရားရုံးကိုတင်ပြရမှာဖြစ်တယ်လို့တင်းငွေနေ့တရားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အရင်ကဆိုရင် sorry အမျိုးသားတွေဟာဇနီးမယားကိုအတိပေးစရာမလိုပဲကွာရှင်းခွင့်ရှိသလိုမယားစိတ်မထောက်ချင်ဘူးဆိုရင်လည်းညှင်းဆို့ခွင့်ရှိကြပါတယ
်တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါကျွန်တော်တို့ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ဇန်နဝါရီလ6ရက်ပြတိုလာဇန်တရနေ့မှာကြာရောက်တဲ့ကီးနှစ်တစ်ကူးနှစ်အထိမ့်မဲ့အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတဝင်းလွှာပေးပို့ခဲ့ရမှာပြည်ရင်းစစ်တမ်းနှစ်ပေါင်းများစွာခံခဲ့ရတဲ့ကီးတိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးမဖြစ်မနေရယူဖို့လိုအပ်ကြောင်းအလေးပေးဖော်ပြထားပါတယ်။ဒီကီးနှစ်တစ်ကူးနှစ်ခန်းနာတွေကိုအမေရိကန်ပြည်ထောင်စုဥရောပနဲ့ဩစတြေးလျအပါအဝင်နိုင်ငံတကာရောက်ကီးရင်ပြည်သူတွေကလည်းဆင်နွှဲကျင်းပခဲ့ကြပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ကရင်ပြက်ကလေးအရ2958ခုနှစ်ကနေ2958ခုနှစ်ကိုကူးပြောင်းတဲ့နှစ်ဖြစ်ပါတယ်။ကရင်နှစ်တစ်ကူအထိမ့်မဲ့အဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဇန်နဝါရီလ6ရက်နေ့ရက်စွဲနဲ့တဝင်းလွှာပေးပို့ခဲ့ရမှာဆယ်စုနှစ်ပေါင်းများစွာပြည်ရင်းစစ်ဆိုးကျိုးဒဏ်ရာဒဏ်ချက်တွေကိုပြင်းထန်စွာခံခဲ့ရတဲ့ကရင်တိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးကိုမဖြစ်မနေရယူဖို့လိုအပ်ကြောင်းနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းများမှာဖြောက်မှတ်တည်ကြည်တတိကြီးတဲ့ကရင်တိုင်းရင်းသားတွေရဲ့ဆွေးရီကိုအထူးအလေးထားအားကိုးကြောင်းဖော်ပြထားပါတယ်။အရင်ဗြိတိသျှကိုလိုနီနယ်ချက်လက်အောက်နေရာဒေသအလိုက်နေထိုင်တဲ့အပေါ်မူတည်ပြီးရှိခဲ့တဲ့ကရင်နှစ်သစ်ကူးနှစ်အမျိုးမျိုးကိုတနေ့တည်းတပေါင်းတစုတည်းကျင်းပနိုင်ဖို့ကရင်ခေါင်းဆောင်တွေညှိနှိုင်းသဘောတူခဲ့တဲ့ရလက်အဖြစ်ပြတိုလာဇန်တရနေ့ကိုကရင်နှစ်သစ်ကူးနှစ်အဖြစ်တရင်ဝင်သတ်မှတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုမနီဆိုတာပြည်နယ်ကရင်အဖွဲ့အစည်းဥက္ကဋ္ဌစောနေထူက VOA ကိုပြောပါတယ်။
ပြင်းတော့ကပြင်းနေရသည်နှစ်တကူလောက်တာနေရာဒေသအပေါ်မှာပဲသူတို့နေထိုင်တဲ့နေရာအလိုက်ပဲသူတို့လောက်ကြတယ်လေတောင်ပေါ်မှာနေတဲ့လူတွေလည်းရက်တစ်မျိုးလောက်ကြတယ်ဟုတ်ဒယ်လ်တာတို့ဒီမြေပြတ်မှာနေတဲ့လူလည်းတစ်မျိုးလောက်ကြတယ်ခရီးရန်တွေလည်းတစ်မျိုးလောက်ကြတယ်ဗုဒ္ဓဘာသာလည်းတစ်မျိုးလောက်ကြတယ်ပေါ့နော်ရက်တွေမတူကြဘူးဒါပေမဲ့ကျွန်တော်တို့ကရင်ခေါင်းဆောင်တွေပေါ့နော်သူတို့ကဒီအင်္ဂလိပ်ခေတ်မှာပေါ့ဒီတိတ်တိတ်ကြတော့ကျွန်တော်လည်းအခုမပြောနိုင်ဘူးလောဆယ်တော့အဲ့မှာသူတို့စူးစမ်းပြီးတော့ပေါ့နော်အင်္ဂလိပ်ဆိုရစီမှာတင်ပြတဲ့ခါကျတော့နောက်ဆုံးတော့ဒီကျွန်တော်တို့အခွင့်ရတာပေါ့နော်လုံးမဲ့ခွင့်အဲ့ဒါတော့မကရင်ကြားထဲမှာကျွန်တော်ကတော်လေးအကောင်းဆောင်တွေကဆွေးနွေးပြောဆိုရတယ်ဘာဆိုတော့လူတွေကအကုန်လုံးကအစွဲတွေရှိကြတယ်လေဗုဒ္ဓဘာသာလဲဗုဒ္ဓဘာသာအရာဒီခရစ်ယာန်နဲ့ခရစ်ယာန်အရာအဲ့လိုစွဲနေရှိကြတဲ့ခါကျတော့ဒီနေ့ကရင်နှစ်တကူနှစ်ဖြစ်သတ်မှတ်မယ်ဆိုတော့အဲ့လိုမျိုးဖြစ်ဖို့ဆိုတာတော်လေးကိုခက်ခဲတယ်ဒါနဲ့လည်းအဲ့ချက်ချင်းကြားမှာသူတို့ကြိုးစားခဲ့ပြီးတော့ဒီခုဗမာနိုင်ငံတနိုင်ငံလုံးမှာဗမာနိုင်ငံတော့မကဘူးလေကိုကတော့ကရင်နဲ့ဒီနိုင်ကဘာမှာနိုင်ငံတကာမှာရောက်နေကြတယ်တော်တော်လည်းပဲသူတို့ကအဲ့နေ့ကိုသူတို့ကကရင်နှစ်တကူဖြစ်လူတိုင်းကလက်ခံကြတယ်လေ
ဒါကြောင့်နှစ်တကူနေ့ဟာကရင်လူမျိုးတွေကြားမှာစီးလုံးညီညွတ်မှုတာမကကရင်လူမျိုးစာပေယဉ်ကျေးမှုတည်တံ့ရေးအတွက်လည်းအရေးပါတဲ့နေ့ဖြစ်တယ်လို့စောနေထူကဆိုပါတယ
်ဆိုတော့အဲ့နေ့ကတကယ်ကျွန်တော်တို့ရဲ့ဒီအဲစီလုံးကြီးနော်ပြီးတော့ဒီပြီးွားခဲ့တဲ့ကောင်းကောင်းတွေစူးစမ်းမှုတွေကဒီသူတို့ရဲ့အဲစူးစမ်းမှုတွေကိုခေါ်ပြလာလို့ပေါ့နော်အဲဆိုတော့ကျွန်တော်ကဒီနေ့ဟာတကယ့်ကိုဟိုကျွန်တော်တို့ပြင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့တစ်နေ့ဖြစ်တယ်ပြင်လူမျိုးတွေဟာနော်သူ့ရဲ့စာပေသူ့ရဲ့ယဉ်ကျေးမှုသူ့ရဲ့နေရက်ဒီဟာလည်းအတိအကျရှိတယ်ဆိုတဲ့အကြောင်းနော်လူမျိုးတစ်မျိုးမှာရှိတဲ့ကိုယ်ရင်းကရှိတယ်ဆိုတဲ့အကြောင်းကိုပေါ်ပြတဲ့နေ့တစ်နေ့လည်းဖြစ်တာပေါ့နော်
အခုလိုအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ဂင်လူမျိုးတွေကနေပြီးတော့အခုလိုရိုးရာမပြတ်အစင်လာမပြတ်ကျင်းပတဲ့အခါမှာပြည်ပြည်နယ်ကိုယ့်ရဲ့မွေးရမြေမှာကျင်းပတဲ့အခြေအနေပေါ့နော်အဲ့ဒီနှစ်ခုကွာခြားချက်ဘယ်လိုများရှိမလဲရှင
်ကျွန်တော်ထင်တယ်တော့ personally ကွာခြားတယ်ကျန်တဲ့ဒီမွေးရမြေမှာဆိုလို့ရှိရင်မြေရတိကျမှာပဲကျွန်တော်လောက်ကြတာဖြစ်တယ်ဒီမှာကြတော့ဒီလူတွေကအလုပ်တစ်ဖက်နဲ့ဆိုတော့เนาะဒီအဲ့ဒီလက်တကူကြတဲ့နေမှာလောက်ချင်ပေမဲ့အာမလို့နိုင်ကြဘူးပေါ့เนาะဒါပေမဲ့အချိန်ကြီးရတော့သူတို့အာတိုင်နိုင်တဲ့နေမှာလောက်ကြတာပဲအဲ့ဒါကြောင့်မို့ရက်တွေကအမျိုးမျိုးထွက်လာကြတာပေါ့เนาะပြီးတော့လဲကျွန်တော်ဘာကမှဆိုလို့ရှိရင်အခုကဆောင်းမင်းကြတယ်လေဆောင်းမင်းကြတော့ကျွန်တော်ကဘယ်လိုမှပြန်မလုပ်လို့မရဘူးတော်တော်လေးကိုကြေးတယ်ချုပ်ပြီးလို့ဆိုလို့ရှိရင်ဒီအင်ဒိုတွေအရင်ကြတယ်ဆောင်းတော်လေးအင်းတယ်ကျွန်တော်အင်ဒိုတွေပဲလုပ်ကြရတယ်ဟုတ်ပမာဒီမှာဆိုလို့ရှိရင်ခုတ်ပြင်းပြင်းနဲ့တော့ဘာလို့ကြတော့ပြန်မလဲလုပ်ကြတော့တော်လေးကိုတော့ကောင်းတာပေါ့နော်ဒီအားကားပွဲတွေလည်းဘောလုံးပွဲတွေလည်းကြီးကျယ်စင်ပါကြတယ်လေဒီမှာကျွန်တော်ကအဲ့လိုမျိုးမလုပ်နိုင်ကြဘူးပေါ့နော်ပြီးတော့ဒီမှာအင်ဒိုလိုတဲ့ကကြရင်စတော့ဒီနေရာတွေကဆွမ်းရတာတော်လေးအခက်အခဲရှိတယ
်။ကီယင်လူမျိုး2000ကျော်နေထိုင်တဲ့မနီဆိုဒါပြည်နယ်အပါအဝင်အရီဇိုနာ၊အင်ဒီယားနာ၊ဆောက်ဒကိုတာစတဲ့အမေရိကန်ပြည်ထောင်စုပြည်နယ်တဝမ်းမှာအများအားလည်းရဖြစ်တဲ့စနေတနင်္ဂနွေနေ့တိုက်ဆိုင်ပြီးကီယင်နှစ်တစ်ကူပွဲတော်ကိုကျင်းပခဲ့ကြပါတယ်။ကီယင်မျိုးဆက်တဲ့လူငယ်တွေကိုရိုးရာအမွေအနှစ်ထိမ့်သိမ့်နိုင်ဖို့လက်ဆင့်ကမ်းတဲ့အနေနဲ့ကီယင်နှစ်တစ်ကူပွဲတော်တွေမှာအဓိကအရေးပါတဲ့ရိုးရာအတိမှုတ်ဖြစ်တဲ့ဖားစီတီးတာအပါအဝင်ဝညက်အကဒုံရိပ်အကတွေနဲ့ဖျော်ဖြေခဲ့ကြသလိုရိုးရာချင်းလုံးခတ်ပြိုင်ပွဲ၊ဘတ်စကတ်ဘောပြိုင်ပွဲစတာတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။VOA မြန်မာပိုင်းရဲ့တင်းနှံလာနေတဲ့ခင်အစီအစဉ်ကို Facebook ဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို Radio ကနေလည်းတစ်ဆင့်ဒါမှမဟုတ် Facebook ကနေတစ်ဆင့်တိုက်ရိုက်နားဆင်နေကြတဲ့သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။အာကာသစူဇန်ရေးဦးစားပေးလုပ်နေချိန်မှာ American နဲ့ Japan သုတေသူတွေဘာကြောင့်ကဘာမြေတုအတွင်းပိုင်းကိုလေ့လာဖို့လုပ်ကြတာပါလဲဂျပန်အန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနသမုတ်တရားကျမ်းပြင်တူဖော်ရေးလက်ထောက်အကြီးအကဲဒေါက်တာမိုးကျော်သူကိုကျမတို့ဒီဝါရှင်တန်ဒီစီက VOA ရုံးမှာဒေါခင်မျိုးသက်ကနေပြီးတွေ့ဆုံမေးမြန်းထားပါတယ်ရှင်
ဒီလို view မှာလာပြီးတော့ဖြေကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကြုံတုံးစကားပြောခွင့်ရတဲ့အတွက်ဝန်တာပါတယ
်ဟုတ်ကဲ့ဒေါက်တာမိုးချော်သူအခု Washington DC ကိုလာတာဒီသိပ္ပံဆိုင်ရာပေါ့နော်ဟိုအစီဝေးတစ်ခုကိုလာတက်တာလို့သိရပါတယ်ဘာကိစ္စများပါလဲပြီးခွင့်ရှိပါလား
ဟုတ်ကဲ့ခင်ဗျာဟို American Geophysical Union ဆိုပြီးတော့ AGU ပေါ့နော်ဟိုဒီ Geoscience နဲ့ပတ်သက်ရင်တော့ကမ္ဘာမှာအကြီးဆုံးအစီဝေးပါပဲဘာလို့လဲဆိုတော့တက်ရောက်တဲ့လူက2,300လောက်ရှိတာပေါ့နော်သူကထုံးစံကတော့ San Francisco မှာနှစ်တိုင်းလုပ်နေကြပါဒီနှစ်ကသူနှစ်တရာပြည့်တဲ့နှစ်အထူးဆိုပြီးတော့ Washington DC မှာလောက်တော့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ကျွန်တော်လည်းရောက်လာရတာပ
ါဒီကိုမိုးကျော်သူကအခုဆိုရင်ဂျပန်နိုင်ငံမှာဒီအန်ဝါသိပ္ပံနဲ့ဤပညာဆိုင်ရာဌာနမှာလောက်လုပ်နေဆိုတော့လေဒီဟိုအစည်းအဝေးမှာဘာတွေများဆွေးနွေးဖြစ်ပါလဲဒီသိပ္ပံနဲ့ဤပညာဆိုင်ရာပေါ့နော်ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့အခါမှာ
ဟုတ်ကဲ့ခင်ဗျာပေါ်ပါပေါ့ဒီနှစ်အတွက်အထူးအနေနဲ့ကျွန်တော်လုတ်ဖြစ်တာကတော့ကြံခဲ့တဲ့3နှစ်လောက်ကလေးကပြင်ဆင်ပြီးတော့ကြံခဲ့တဲ့နှစ်မှာအထူးသဖြင့်ပေါ့အိုမန်နိုင်ငံမှာကျွန်တော်တစ်နှစ်တည်းသွားနေပြီးတော့မှလုတ်ခဲ့တဲ့အိုမန်မှာ Ophiolite ဆိုတဲ့ကြောက်ကိုတူတဲ့ project တစ်ခုပါအဲ့ project ရဲ့ကိစ္စတော်တော်များများကဂျပန်နိုင်ငံမှာလည်းဆက်ဆက်ပြီးလုတ်ဖြစ်တော့တဲ့သူတည်တနာရလတ်တွေကကြံခဲ့တဲ့စက်တင်ဘာလမှာအကုန်လုံးအပြည့်စုံထွက်လာတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်တို့အထူး session ကြီးတစ်ခုအနေနဲ့ဒီမှာလာပြီးတော့လုတ်တော့စုစုပေါင်းလူ80လောက်ကျွန်တော်ဒီ project ထဲအရုပ်ပဲလာပြီးတက်ကြပါတယ်အဲ့ဒါအပြင်ကိုပဲကျွန်တော်ဒါဒီအစိုးရ agency အဖွဲ့အစည်းတစ်ခုနဲ့တခြားလုပ်တဲ့သူတည်တနာနဲ့ဆိုင်တဲ့ကိစ္စတွေလည်းတော်တော်များများတင်ပါတယ်ဆိုတော့ကျွန်တော်ကိုယ်တိုင်တယောက်တည်းအနေနဲ့အဓိကတင်ပြတာကကျွန်တော်ရဲ့အဓိကဦးဆောင်တာအနေနဲ့ကပိုစတာကနှစ်ခုပါအဲ့ဒါအပြင်နောက်တခြားသူတွေတွဲပြီးလုပ်တာစုစု၅ခုစုစုပေါင်း8ခုတင်ပြပါတယ်အဲ့ဒီအထဲမှာပေါ့နော်ဒီအိုမန်အပြင်ကိုလုတ်ဖြစ်တာကကျွန်တော်တို့ဒီ မြန်မာနိုင်ငံနဲ့ပတ်သက်တဲ့တချို့သုတေသနနည်းနည်းပါးပါးလည်းကျွန်တော်တို့ရှိပါတယ်
။ဟုတ်ကဲ့ပါ။တော့အခြေခံအားဖြင့်တော့အခုသုတေသနလုပ်တာကဘာမြေကြီးအတွင်းပိုင်းကိုတူးတာလို့နားလည်ပါတယ်ဟုတ်ပါလား
။ဟုတ်ပါတယ်ခင်ဗျာ
။ဆိုတော့ဒီလိုမျိုးပေါ့နော်။ဒီလူတိုင်းကအာကာသကိုစိတ်ဝင်စားနေတဲ့အချိန်ပေါ့နော်။ဟုတ်အခုကဒီသိပ္ပံပညာရှင်တွေပေါ့နော်အမေရိကန်နဲ့ဂျပန်နဲ့ဒီနိုင်ငံတကာသိပ္ပံပညာရှင်တွေပေါင်းပြီးတော့ဒီကဘာမြေကြီးအတွင်းပိုင်းကိုတူးမယ်ဆိုတာဟိုဘာကြောင့်မလဲနော်ဟိုအနည်းနဲ့ရှင်းပြပေးပ
ါဟုတ်ကဲ့ပါခုနပြောပြတဲ့အဲ့ Oman Project ကိုပြန်ပြီးတော့ကောက်ရင်ဘာလို့ကျွန်တော်တို့ Oman မှာသွားပြီးတူးလဲဆိုတဲ့ဥစ္စာကဒီကဘာမြေကြီးရဲ့အတွင်းဟိုကဘာမြေကြီးမှာကျွန်တော်ဘူမိဗေဒအရာအခြေခံရှင်းပြမယ်ဆိုရင်ပေါ့နော်အပေါ်ဆုံးအလွှာလားကျွန်တော်တို့လူတွေနေနေကြတယ်နောက်ပြီးငလျင်တွေပါလှုပ်တယ်မိတောင်တွေပေါက်တယ်ဆိုပြီးမြင်တဲ့ကဘာရဲ့အပေါ်ရန်အလွှာပါပါလေးပေါ့နော်လေမော်သီးနဲ့ပြောရင်အခွန်ပါပါလေးပြီးတော့မှအတွင်းမှာတကယ်အနှစ်သာရရှိတဲ့ဟာမန်တလို့ကျွန်တော်ခေါ်ပါတယ်ကဘာရဲ့ကြားအလွှာပြီးရဲ့အောက်မှာတကယ်အတွင်းဆုံးမှာကဘာရဲ့ကိုးဆိုပြီးတော့ဘော်ကိုချက်ပေါ့နော်ဆိုတော့အဲ့လိုသုံးလွှာရှိတဲ့အထက်မှာဒီအပေါ်ဆုံးမှာရှိတဲ့ဒီအလွှာလေးကလည်းကုန်းမြေကြီးတွေရှိတဲ့နေရာမှာဆိုရင်ကသူကကီလိုမီတာ80လောက်ထိထူပါတယ်ကျွန်တော်ပြောတဲ့ crust ပေါ့နော်ကမ္ဘာအပေါ်ဆုံးလွှာဒါပေမဲ့ပင်လယ်ထဲရောက်သွားတဲ့အခါကျတော့အဲ့ဒါက9ကီလိုကနေ10ကီလိုမီတာလောက်ပဲထူတဲ့အခါဖြစ်လာတဲ့အခါကျတော့ဟိုတမိုင်းကိုပြန်ကောက်ရင်ကျန်ခဲ့တဲ့260လောက်ကကျွန်တော်တို့ဒီအပိုလိုတွေအာဂါတာအစီအစဉ်တွေအတွက်ကိုအလူရက်စပြီးလောက်ကြတဲ့အချိန်မှာဒီဘူမိကမ္ဘာမြေဆိုင်ရာသုတေသီတွေကကဲအာဂါတာကိုသွားပြီးတော့လေ့လာနေတဲ့အချိန်မှာငါတို့နေတဲ့ကဘာကြီးရဲ့အတွင်းပိုင်းကိုပို့ပြီးသိဖို့မကောင်းဘူးလားပေါ့နော်အဲ့အချိန်ကဆိုရင်ငလင်းဆိုတာဘယ်လိုကြောင့်ဖြစ်တယ်ဆိုတော့တရားမသိသေးတဲ့အချိန်မှာ1958ခုနှစ်လောက်အဲ့အချိန်မှာစလာခဲ့တဲ့အစီအစဉ်မှာအားလုံးကလည်းအမေရိကန်နိုင်ငံကစလာအစပြုခဲ့တဲ့သုတေသနစိတ်ကူးပေါ့နော်ဒါပေမဲ့စလိုက်ပြီးတော့10နှစ်တောင်မကြာလိုက်ဘူးနောက်ဆုတ်ခဲ့ရတယ်ဘာလို့နောက်ဆုတ်ခဲ့ရလဲဆိုတော့ဤပညာပိုင်းဆိုင်ရာမှာအရန်ကိုခက်ခဲတယ်ဒီပင်လယ်အောက်အနက်ကြီးကိုရေအနက်ကြီးမှတူတဲ့အပိုင်းကိုရေအနက်ကအောက်မှာရှိတဲ့ဒီမြေကြီးလွှာတဲ့တူတဲ့အပိုင်းတွေပေါ့နော်ဆိုတော့အဲ့မှာနောက်ဆုတ်လိုက်ရတယ်ဆိုပေမဲ့ကောင်းတာတစ်ခုဘာဖြစ်သွားလဲဆိုတော့ Ocean Drilling Program ဆိုပြီးတော့အရန်ကိုအောင်မြင်တဲ့ဒီသမုဒ္ဒရာတဲမှာ24တဲ့အစီအစဉ်ကြီးတစ်ခုကကျန်ခဲ့တဲ့အဲ1968ကနေစလိုက်တဲ့ဥစ္စာကအခုဒီနှစ်ထဲမှာဆိုတော့2018ဆိုတော့250ပြည့်သွားတယ်ပေါ့နော်စကားကလည်းနည်းနည်းရှည်သွားပေမဲ့အဲ့ Ocean Drilling Program ကြီးအောင်မြင်သွားတဲ့အချိန်မှာပဲဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကအခုနည်းပညာတွေကပြည့်စုံလာတဲ့အချိန်ကဒီနှစ်ထဲမှာပါပဲဆိုတော့ကြံခဲ့တဲ့နှစ်ကဆိုရင်ကျွန်တော်ဟဝိုင်ယီကမ်းလွန်မှာကျွန်တော်ကိုယ်တိုင်လည်းပါပါတယ်ကျွန်တော်တို့အဲ့ကဘာရဲ့ကြားလွှာမှုဟိုကိုပထမဆုံးတူးလို့ရနိုင်မဲ့နေရာကိုကျွန်တော်တို့ seismic survey ပေါ့နော်တိုင်းထွာမှုတွေလုပ်ခဲ့ပါတယ်ဆိုတော့အဲ့ဒါညပတ်သက်တဲ့အခြေအနေလေးတွေတင်ပြဖို့လာတာလည်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီသိပ္ပံပညာရှင်တွေကပြောပါတယ်ဒီအာကာသတွေကဒီဂျိုရင်းနက်ခတ်တွေအကြောင်းနေသိကြလို့ရှင်အာကာသကိုစူးစမ်းခြင်းကဘာမြေကြီးတွေအတွင်းပိုင်းတွေကတကယ်ဖြစ်နေတာတွေကိုစူးစမ်းဒါတွေကဟိုကအတွက်အဖြေပေါ့နော်သူပုံဟိုကပုတ်စာအတွက်ကိုအဖြေလို့ပြောပါတယ်ဆိုတော့အဲ့ဒီအတွက်ကိုဟိုတူးတယ်လို့နားလဲပါတယ်အခုဟိုသမုတ်တဲ့အတွင်းပိုင်းနေအတွင်းပိုင်းနဲ့တူးတယ်ဆိုတော့အခုပေါ့နော်အခုဟာဝိုင်နေရာလေးမှာအခုရွေးတာဆော့ဆော့ရွေးတာလဲဒီအပေါ်ကဒီအလွှာလေးကပါတယ်လို့ပြောပါတယ်အခုအဲ့ရအခြေအနေလေးနည်းနည်းရှင်းပြပေးပါဟိုဘလောက်အထူကိုဘလို့တူးပြီးတော့ပေါ့နော်ဟိုဘယ်နေရာဟိုကြောက်တေကိုယူမလဲဘာတွေလေ့လာမလဲအဲ့ဒါနည်းနည်းလေးရှင်းပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီကဘာရဲ့အပေါ်ဆုံးအပေါ်ရန်အလွှာကအပားဆုံးရှိတဲ့နေရာကိုကျွန်တော်ရှာလိုက်တော့ဒီ Pacific သမုဒ္ဒရာတဲမှာပဲ၃နေရာတွေ့ပါတယ်အဲ့သုံးနေရာကလွှဲရင်တခြားနေရာကိုကျွန်တော်တို့မသွားကြတော့ဘူးဆိုပြီးတော့ဆုံးဖြတ်တာကျန်ခဲ့10နှစ်ကပါဆုံးဖြတ်ပြီးတဲ့နောက်မှာကျွန်တော်တို့ကသုတေသနဆိုတဲ့အတိုင်းပဲဒီမတူးခင်မှာတူးမဲ့နေရာကိုရေနံကုမ္ပဏီလိုပဲပေါ့နော် seismic နဲ့တိုင်းထွာမှုတွေလုပ်မယ်ပြီးရင်ဘယ်အနက်လောက်ကိုဘလောက်လောက်ကိုဘယ်နေရာကိုရွေးပြီးတူးမယ်ဆိုတဲ့ဟာတွေပြင်ဆင်ဖို့တော့က site survey သွားဖို့လိုပါတယ်ဆိုတော့ site survey သွားရဲဆိုတာလည်းငွေကုန်ကြေးကြတော်တော်များလာပါဆိုတော့အဲ့မှာ Hawaii ကိုကျွန်တော်တို့ပြင်ဆင်နေတာကို6နှစ်လောက်ကြာပြီးတော့မှကျန်ခဲ့တဲ့နှစ်ကသွားနိုင်တယ်ပါသွားပြီးတော့တိုင်းထွာလိုက်တဲ့ခါမှာဘာသွားတွေ့လဲဆိုတော့ကောင်းတဲ့အချက်လေးတွေပေါ့နော်ဟိုကျွန်တော်တို့က good news လို့ပြောလို့ရတဲ့ဟာမျိုးပင်လယ်ရေရဲ့အနက်က4ကီလိုမီတာရှိပါတယ်ကောင်းတယ်ဆိုတာတော့မှ4ကီလိုမီတာဆိုတဲ့ဥစ္စာကအခုလောလောဆယ်မှာရေနံကုမ္ပဏီတွေမတူးနိုင်သေးတဲ့နေရာပါဒါပေမဲ့လာမယ့်နှစ်မှာရေနံကုမ္ပဏီတွေက4ကီလိုမီတာရေအနက်နေရာမှာသူတို့စပြီးတူးပါတော့မယ်အဲ့တော့ကျွန်တော်တို့ကအခုကနေစပြီးပြင်ဆင်နေဆိုရင်နောက်3နှစ်ကလည်း6နှစ်အတွင်းတူးမယ်ဆိုရင်တူးနိုင်လောက်တယ်ဆိုတဲ့ဟာမျိုးပေါ့နော် positive ဒုတိယတစ်ချက်ကတော့အဲ့ပင်လယ်ကျမ်းပြင်ကနေပြီးတော့မှ4ကီလိုမီတာအနက်ရေရဲ့အောက်ကပင်လယ်ကျမ်းပြင်ကနေပြီးတော့မှတကယ့်ကိုကျွန်တော်တို့သွားနေတဲ့မိုဟိုဆိုတဲ့ကမ္ဘာဆက်ဆံမှုမဲ့ဆုံမြန်မာလိုပြောရင်တော့မိုဟိုရိုဗစ်စ်ဆိုတဲ့ဥစ္စာကဘာလို့အဲ့ဆုံက ဟိုလူတွေသတိထားမိလဲဆိုတော့ကျွန်တော်တို့ကြံခဲ့တဲ့နှစ်တရာရှိသွားပါပြီဒီမိုဟိုဆိုမိုဟိုဗစ်စ်ဆိုတဲ့ဒီပညာရှင်ကနေပြီးတော့ seismic တိုင်းထွာမှုတွေလုပ်တဲ့အချိန်မှာရုတ်တရက်ကြီး seismic velocity ပေါ့နော်အလျင်ကအသီးတလာကြီးပြောင်းသွားတဲ့အတွက်ကြောင့်မို့သူကရိုးရိုးဘယ်လိုခေါ်မလဲချောချောလေးမတိမတာလေးပြောင်းသွားတဲ့ boundary မျိုးမဟုတ်ဘဲနဲ့အရင်ကြီးကိုမတူတဲ့ကြောက် formation နှစ်ခုကခြုံတဲ့နေရာလို့သတ်မှတ်တဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့နေရာကကြတော့နောက်ထပ်9ကီလိုမီတာရှိပါတယ်အဲ့တော့တင်မောပင်လယ်ရဲ့ရေမြင့်နေပြမှာရှိတဲ့တင်မောကနေပြီးတူးမယ်ဆိုရင်ကျွန်တော်တို့အခုလောလောဆယ်17ကီလိုမီတာတူးရမယ်ဆိုတဲ့သဘောပါဟု
တ်ကဲ့ဆိုတော့အခုနည်းပညာတိုးတက်လာမှဒီဟာတွေလုံနိုင်တာပေါ့နော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်ဆိုတော့ဦးမောကျော်သူအခုအိုမန်မှာသွားပြီးတော့တူးခဲ့တယ်ပေါ့နော်အိုမန်မှာသွားပြီးတော့တူးခဲ့တဲ့ဥစ္စာကဒီ Ophio Lights အလွာတွေဒါတွေကကဘာမြေကြီးအတွင်းမှာရှိတဲ့ကြောက်မျိုးပေါ့နော်ဆိုတော့အဲ့ဒီမှာဟိုကတွေ့ရတဲ့အခြေအနေပေါ့နော်အဲ့မှာလုတ်ခဲတော့အောင်မြင်မှုတွေရှိလားဘာတွေတွေ့ခဲ့လဲဒီကဘာမြေကြီးကိုဒီလိုအောက်ကိုတူးတဲ့အတွက်ကြောင့်ပေါ့နော်ဘာအကျိုးကျေးဇူးတွေရလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်အိုမန်ကရှိတဲ့ Ophio Light ကကဘာဘယ်လိုခေါ်မလဲ Ophio Light ဆိုတဲ့ဟာရဲ့အဓိပ္ပာယ်ရှင်းလင်းချက်ကပေါ့နော်ကျွန်တော်လည်းအရင်ကတော့အဲ့ကြောက်ကိုအထူးပြုလေ့လာတဲ့သူမဟုတ်ပေမဲ့အဲတိလာရတဲ့ဥစ္စာကသူကဒီကျွန်တော်ကဘာအပေါ်ရန်အလှော်ကပင်လယ်ကြီးအောက်ထဲမှာတက်လာပြီးတော့အေးခဲသွားတဲ့မီးတင်ကြောက်တွေဖြစ်လာတဲ့အချိန်မှာသူတို့ကတစ်ဆက်တည်းအပေါ်ရန်လှော်နဲ့ဒီအလေကကြားလှော်မိုဟိုနဲ့ crust နဲ့မိုဟိုနဲ့တစ်ဆက်တည်းရှိနေတဲ့ဟာကိုဒီကဘာရဲ့ဖြစ်စဉ်အရာရုတ်တရက်ကြီးအပေါ်ကိုတက်သွားအောင်ညှင့်လိုက်တဲ့ဟာမျိုးဖြစ်လာတဲ့ဟာမျိုးနေရာပေါ့နော်အဲ့နေရာမှာတွေ့ရတဲ့ကြောက်ကိုကျွန်တော်တို့ခေါ်တာဆိုတော့ကဘာပေါ်မှာ Cyprus ရဲ့ပြီးတော့အိုမန်ရင်ကအကောင်းဆုံးမြင်ရတဲ့ဟာဆိုတော့ဘောကကျွန်တော်အနေကြီးကိုမတူသေးပဲနဲ့လေဒီကြောက်တည်းရဲ့ခဲတည်းပြီးသားကြောက်ကိုကုန်းပေါ်မှာလွယ်လွယ်ကူတူးလို့ရတဲ့နေရာမှာလို့ကျွန်တော်အိုမန်ယူလိုက်တာပါဆိုတော့အိုမန်မှာယူရတဲ့အချိန်မှာကျွန်တော်တို့ကတကယ်မိုဟိုအစ်စ်မဟုတ်ဘူးသူကတစ်ချိန်တော့ဖြစ်ခဲ့တဲ့မိုဟိုကကုန်းပေါ်မှာရောက်နေပြီပဲသူ့ရဲ့ကြောက်ရဲ့ဘယ်လိုခေါ်မလဲသူ့ရဲ့ property စီကတော့ရှိနေတော့ဥမာပဲဆိုပြီးတော့ကျွန်တော်ကတူးပြီးတော့မှတိုက်ထွားမှုတွေကိုအပြည့်လုတ်ပလိုက်တာပါကျွန်တော်အဲ့မှာကျွန်တော်ဒစိတပိုင်းတော့နော်ဝင်လုတ်ခဲ့တယ်ဆိုတော့ကျွန်တော်မှန်းလို့ရသွားပြီပင်လယ်အောက်ကိုတူးတဲ့ချိန်မှာဘယ်လိုကြောက်မျိုးကိုကျွန်တော်တွေ့ရမယ်ဆိုတဲ့ဟာမျိုးပေါ့နောက်တစ်ခုစကားဆက်ဆက်သွားလို့ပါဒီ Omni Ophio Light ဆိုတဲ့ဥစ္စာကမြန်မာပြည်မှာရှိပါတယ
်ဟုတ်ကဲ့ဆိုတော့ဟိုပေါ့နော်ဒီလိုမျိုးကဘာမြေအောက်ကိုတူးတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ဘာတွေများဒီလူအကျိုးကျေးဇူးရနိုင်လဲပေါ့နော်ဒီသိပ္ပံပညာရှင်တွေဒါကိုတူးဖို့ရဲနော်ရှာဖွေရဲစူးစမ်းလဲဆိုတော့ဂုံတက်တီတွေလေ့လာတယ် property ဆိုခေါ်ရဲဂုံတက်တီတွေလေ့လာဒီလိုလုတ်ပြီးတော့လေ့လာဒါကဘာအကျိုးရှိနိုင်လို့ပါလဲ
ဟုတ်ကဲ့ပြောရရင်ပေါ့နော်ဒီကဘာမြေသုတေသန geo science ဆိုတဲ့ဥစ္စာကဟိုစူးစမ်းသိရင်ကကပ္ပမတ်စံပေါ့နော်အဲ့ဒီမှာကဘာကြီးတစ်ခုလုံးမှာကျွန်တော်မသိသေးတာဆိုတဲ့ဟာပြောရရင်တကယ်ကဘာအတွင်းပိုင်းကဒီမိုဟိုပါပဲဒီမိုဟိုအောက်ကကိုးဆိုတာတော့ကျွန်တော်ဘယ်လို့မှလက်လမ်းမမီတော့ဆိုတော့ရုပ်ရှင်တော့ရှိပါတယ်ကိုးဆိုတဲ့ဥစ္စာကသူတို့ဟွာနဲ့သွားတယ်လေဆာနဲ့ရောက်သွားတဲ့ဟာမျိုးဆိုတော့ဘယ်လို့မှမဖြစ်နိုင်ပါဘူးကျွန်တော်တွေးကြည့်လိုက်ဒါမိုမန်တယ်ဆိုတဲ့မိုဟိုဆိုတဲ့ဥစ္စာကတော့ကျွန်တော်သွားနိုင်မယ်ဆိုတာသိတယ်ပြီးတော့ဒီကဘာရဲ့ကျွန်တော်လူတွေနေတဲ့အပေါ်ဆုံးအလွှာမှာတောင်မှဒီငလျင်နေမိတောင်ပေါက်ထားတွေနဲ့သဘောဘေးရန်နေမျိုးစုံဖြစ်နေတယ်ပြောင်းလဲမှုတွေမျိုးစုံဖြစ်နေတယ်ဥစ္စာတူတဲ့တိတလာကြီးမတူတဲ့မိုဟိုကိုကျွန်တော်တို့တူးလို့ရနိုင်မယ်ဆိုရင်ဒီကျွန်တော်တို့အခုချိန်ထိကျွန်တော်ရှိနေခဲ့တဲ့ဒီကဘာကြီးရဲ့ဖြစ်စဉ်တွေအားလုံးကိုလေ့လာတွက်ချက်တဲ့အပိုင်းကောနောက် modeling ကိုခေါ်တဲ့ဒီမြန်မာလိုဘယ်လိုပြောလဲမသိ modeling ပေါ့နော
်ဒီ
ဟောပုံစံဖော်တဲ့အပိုင်းမှာလည်းပို့ပြီးတိတိကျကျကျွန်တော်ပုံစံဖော်နိုင်မယ်လို့ယူဆပါတယ်ဘာလို့ဆိုတော့တိမ်တဲ့နေရာမှာဆိုကျွန်တော်9ကီလိုမီတာပဲရှိတဲ့အတွက်ကြောင့်မို့လို့ပါအဲ့ဒါအပြင်ကိုနောက်ဆုံးကျွန်တော်ကြံခဲ့တဲ့နှစ်20လောက်ကစပြီးခေတ်စား microbiology ဆိုတဲ့ဒီအသက်ရှိသတ္တဝါတီးတီးလေးတွေမျက်စိနဲ့မမြင်နိုင်တဲ့သက်ရှိသတ္တဝါလေးတွေကတူးတာ net လေတကယ်ကိုအောက်ဆီဂျင်မရှိလူအနေနဲ့ဆိုရင်တတ်ရှိတတ္တဝါအနေနဲ့အသက်ရှင်နိုင်မယ်လို့မထင်နိုင်နဲ့အရန်ပူတဲ့နေရာအောက်ဆီဂျင်မရှိတဲ့နေရာမှာအများကြီးအသက်ရှင်တာကျွန်တော်တွေ့လာရတယ်ဆိုတော့အဲ့ဒါတွေကအဲ့ဒီမှာဘလောက်ထိဘလို့ရှိနေဆိုတာလည်းတည်လာအောင်ပါအဲ့တော့လူသားတွေရဲ့ဖြစ်လာတဲ့အပိုင်းကိုတောင်မှအဲ့ဒီကနေပြီးကောက်ချက်ဆွဲနိုင်မလားသိနိုင်မလားဆိုတဲ့အလောက်အထိကိုတချို့တွေကစိတ်ကူးရင်နေတဲ့အဆင်ရောက်ပါပြီ
ဒါကတော့ဒေါက်ခင်မျိုးသက်ကနေကျမတို့ VOA ရုံးချုပ်ကိုရောက်ရှိလာတဲ့ဂျပန်အန်ဝါဘူမိသိပ္ပံနည်းပညာဌာနသမုတ်တရားကျမ်းပြင်တူဖော်ရေးလက်ထောက်အကြီးကဲဒေါက်တာမိုးကျော်သူကိုတွေ့ဆုံမေးမြန်းခဲ့တာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9493ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာဝင်ကြီးချုပ်ဦးဖြိုးမင်းသိန်းစစ်ထောင်လမ်းရေးအကြီးအကဲဟောင်းကိုဂါရဝပြုတင်သလားဆိုတဲ့အကြောင်းဆွေးနွေးတင်ပြထားပါတယ်။နောက်တစ်ခါကမ္ဘာတလွာထူးခြားဆန်းပြအစီအစဉ်ကိုလည်းကြားမှာပါ။အခုတော့ပထမဦးဆုံးမြန်မာပြည်ကဘေးစာအစီအစဉ်ကိုမတ်အေးတန်နာကျော်ကတင်ဆက်မှာပါရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA Facebook စာမျက်နှာမှာရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတို့နဲ့လည်းဖြောပြေးပေးသွားမှာပါ။သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့နှစ်တကူအချိန်အခါသမယမှာအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာတဲ့သောရရှင်တွေရဲ့အစားတွေကိုပြောပြပေးသွားချင်ပါတယ်။ Sign Max Far ဆိုတဲ့သောရရှင်ကHappy New Year မင်္ဂလာညချမ်းတဲ့အတူနှစ်ဟောင်းကြွေပြီးနှစ်သစ်မှာအားလုံး VOA ဝိုင်းတော်သားတွေကျန်းမာပျော်ရွှင်နိုင်ကြပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစီရှင် VOA တော်ရရှင်တွေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ် VOA တော်ရရှင်မက်ထရီ Facebook မှာရေးလာတာကတော့
ပြည်ရင်းပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ။စိတ်ရဲ့ချမ်းသာခြင်း၊ကိုယ်ဤကျန်းမာခြင်းရှိကြပြီးလူဝင်ဆန္ဒလည်းပြည့်ဝကြပါစေ
။ဂျိတ်တီတီဆိုတဲ့သောရရှင်ကတော့ကျွန်တော်တို့နှစ်သက်အတွက်တံပြန်မဲဆုတောင်းပေးလိုက်ပါတယ်။ Happy New Year to all ဆိုပြီးအင်္ဂလိပ်လို VOA ကိုမှတ်ချက်လေးရေးပြီးတော့ဆုတောင်းပေးလာပါတယ်ရှင်။ Thank you ဆိုတဲ့သောရရှင်ကတော့
နှစ်သက်မှာ VOA ဝိုင်းတော်သားအားလုံးကျန်းမာရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်တောင်းပေးလိုက်ပါတယ
်ဟုတ်ကဲ့ပါ VOA အဖွဲ့သားတွေအတွက်နှစ်သက်ဆုမွန်ပို့ပေးလာတဲ့သောရရှင်တန်းဆုကိုအထူးကျေးဇူးတင်ပါတယ်ဒီတန်းဆုဆိုတဲ့သောရရှင်ကပဲနောက်ထပ် Facebook comment တခုမှာတော့အမြဲနားထောင်အားပေးနေပါတယ်နေ့စဉ်သတင်းကိုလည်း you decide အားပေးနားထောင်နေပါတယ် VOA ဝိုင်းတော်သားတွေအားလုံးကိုလည်းအထူးကျေးဇူးတင်ရှိပါတယ်ဆုတောင်းရေးလာပါတယ်ရှင် Samuel Bachu ဆိုတဲ့သောရရှင်ကလည်းအခုလိုဆုတောင်းပေးလာပါတယ
် VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံး2018နှစ်သစ်မှာလိုရာဆန္ဒပြည့်ဝပါစေစိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေမီဒီယာအလုတ်ဖြင့်ကမ္ဘာအကျိုးမြတ်အကျိုးကိုယခုထက်ပိုမိုထမ်းဆောင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ် VOA ကိုအစဉ်အမြဲအားပေးလျက်ပ
ါမီဒီယာအလုတ်နဲ့ကမ္ဘာအကျိုးမြတ်အကျိုးကိုတည်ပိုးနိုင်ပါစေလို့ဒီသောရရှင်ကဆုမွန်တောင်းပေးလာတဲ့အချိန်မှာဒုက္ခရတာဆိုတဲ့သောရရှင်နှုတ်ခွန်းဆက်လာတာကတော့နှစ်သစ်နဲ့အတူမြန်မာနိုင်ငံသားများပြီးတော့ VOA ဖွဲ့သားတွေအားလုံးထက်တူထက်မြပျော်ရွှင်နိုင်ပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစီရှင် VOA တော်ရရှင်တွေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သစ်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးချင်ပါတယ်မိုးသခင်ကတော့ဗမာတနိုင်ငံလုံးငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ငြိမ်းချမ်းမှုနဲ့တိုင်းသားအားလုံးစီးလုံးညီညွတ်မှုကိုအထူးလိုလားပါတယ်ဗျာလို့ဆိုလာပါတယ် မောင်ရွာကကိုတန်းနိုင်ကလည်းအရာအားလုံးပျော်ရွှင်ချမ်းမြေ့စေဖို့အတွက်မြမကုံစည်နှုံကြဆင်းရေးကတိုင်းပြည်အတွက်အဓိကအရေးကြီးပါတယ်ဆိုပြီးပြောလာပါတယ်ဟုတ်ကဲ့ဗီဒီယိုတော်ရရှင်နေအားလုံးကဘာသူကဘာသားတွေအားလုံးနှစ်သက်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်းဗီဒီယိုကပြန်ပြီးတော့ဆုမွန်တောင်းပေးကြပါတယ်
ဗီအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းဆက်ပြီးတော့ပြောပြပေးကြပါမယ်နော်။မကွေးပညာရေးကောလိပ်ကတီတကူအေးဆိုတဲ့သောရရှင်ကမင်္ဂလာပါဗီအိုဝိုင်းတော်သားဝိုင်းတော်သူများခင်ဗျာ။ရေယူမလွတ်တဲ့အစီအစဉ်အားလုံးကို Facebook မှာလည်းတိုက်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာ။အခုကနည်းနည်းနောက်ကျသလိုအကုန်လည်းမတင်လို့ပါ။ဗီအိုကိုအမြဲနားဆင်လည်ပါအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ချပေးကြပါရစေကျွန်တော်တို့ Facebook ကနေနေတိုင်းကျွန်တော်တို့ရဲ့ဒီရေဒီယိုထုတ်လွှင့်မှုတွေကိုရရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုရဒိုက်ရိုက်ထုတ်လွှင့်ပေးပါရနော်အခုနည်းနည်းနောက်ကျပြီးတော့အကုန်မတင်ဘူးဆိုတာဒီသောရရှင်ကျွန်တော်တို့ရဲ့ဒိုက်ရိုက်ထုတ်လွှင့်မှုတွေကိုနားမထောင်ရဘူးလို့ထင်ပါတယ်ကျွန်တော်တို့ဒိုက်ရိုက်လည်းထုတ်လွှင့်ပေးပါတယ်
တပုတ်ချင်းပြန်ပြီးတော့တင်ထားပေးပါတယ်။ဒီတော့ရရှင်ကဒီလိုတပုတ်ချင်းပဲတင်တာကိုတွေ့ရအောင်ရပါတယ်နော်။ဒါကြောင့်မလို့အကုန်မတက်ဖူးလို့ပြောနေတာပါ။ဟုတ်ကဲ့ကျွန်တော်တို့တပုတ်စီပြန်တင်ပေးတဲ့အခါမှာတော့ကျွန်တော်တို့တပုတ်မကျန်ပြန်ပြီးတော့ဖြတ်ပြီးတော့တင်ပေးထားတာမျိုးမဟုတ်ဖ ೇನೆ ထူးခြားတဲ့သတင်းလေးတွေကိုပြန်ပြီးတော့တင်ပေးထားတာဖြစ်ပါတယ်။ဒါမှမဟုတ်ကျွန်တော်တို့ရဲ့အစီအစဉ်တွေကိုအစအဆုံးနားဆင်ဒါမှမဟုတ်လည်းရုပ်မြင်သံကြားအစီအစဉ်ကိုအစအဆုံးကြည့်ရှုခြင်းနဲ့ဆိုတော့ခုနပြောသလိုပဲဒိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းမှာတင်ဆက်ပေးပါရစေ။ဒိုက်ရိုက်ထုတ်လွှင့်ခြင်းမှာမကြည့်လိုက်ရရင်လည်းနောက်ပိုင်းမှာပြန်ပြီးတော့အဲ့ဒီဒိုက်ရိုက်ထုတ်လွှင့်မှုကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲကြည့်ရှုလို့ရပါတယ်နော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီမင်းပေါ်ဆိုတဲ့ဒေါ်ရာရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော်
။ VOA ကိုကျေးဇူးတင်ပါတယ်ရှင်။ George Crow နဲ့ဒေါ်လလတန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်
။ဟုတ်ကဲ့ပါ။ George Crow နဲ့ Andy ဒေါ်လလတန်းကိုပြောလိုက်ပါမယ်ရှင်။နိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်က Anti အင်္ဂလိပ်စာတင်ပေးတာအရင်ကောင်းတယ်။တေချာကိုရှင်းပြတာစနစ်ကျပါတယ်ဆိုပြီးရေးလာပါတယ်။ကျမတို့ VOA မြန်မာပိုင်းက Andy ဒေါ်လလတန်းအပတ်စဉ်ပို့ချပေးနေတဲ့American idiom အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါရယ်နော်ဒီအစီအစဉ်ကိုကျွန်တော်တို့ရုပ်မြင်သံကြားကနေပြီးတော့ပတ်စင်ထုတ်လွှင့်ပေးနေတယ်လို့မျိုးရေဒီယိုအစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တော့ရရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရဲ့လောကဆိုင်ရာ idiom အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးရေးလာတာပါရေဒီယိုကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ idiom သင်ခန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်တီဟာကြီးဆိုတဲ့တောရရှင်ရေးလာတာဖြစ်ပါတယ်။ဦးမြင့်အောင်ဆိုတဲ့နောက်ထပ်တောရရှင်ကတော့ဒိုက်ရိုက်လေလာအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်။ဟုတ်ကဲ့ပါတောရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ဒိုက်ရိုက်လေလာဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှနှစ်ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်။ဒီအစီအစဉ်မှာတောရရှင်နေကိုယ်တိုင်ပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့တောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမည်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်လည်းကျမတို့ VOA အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA တော်ရရှင်နေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုချင်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်တက်လူရဲစာကိုလည်းပြောပြပေးချင်ပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မျှတစွာသတင်းရေးစီချင်ပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုန်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော်တို့ VOA သတင်းဌာနအနေနဲ့လည်းပေပက်ကူမှဘက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားယုံဆိုင်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOE သတင်းနဲ့အတန်းဖိုင်တွေကြောင့်သတင်းတွေကိုတီးခွင့်မြင်ခွင့်ရတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOE Facebook ပေးရတဲ့ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖြားဒေတာတခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်ဒါကြောင့်မို့ VOE ကိုလည်းကျေးဇူးတင်တယ်သတင်းတွေဖတ်ခွင့်ရလို့လေအတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
ဖအန်ကနေပြီးတော့ VOE ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖအန်သားဆိုတဲ့ VOE ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါသေးတယ်
။ VOE ခင်ဗျာအမြဲတမ်းအားပေးလျက်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်ကျွန်တော်တယောက်တည်းရဲ့ဆန္ဒပါကျေးဇူးတင်ပါတယ်
။နောက်ထပ်တော့ရရှင်တယောက်ကတော့ကျမတို့တင်ပေးတဲ့သတင်းကိုနားဆင်ပြီးတော့သူကစလိုင်းချိုမနာထန်းဆိုတဲ့တော်ရရှင်ဖြစ်ပါတယ် ဒီချင်းလူမျိုးတော်ရရှင်ကသတင်းတွေနားထောင်ရတာဘ ഹു သူရရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်။အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းသချင်းလေးတွေမြန်မာသချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်။ဒီမှာညောင်ကံမျိုးဂျေးခစ်ရင်ချင်းမှုဆောင်ကပါဆိုတဲ့တော်ရရှင်ကတော့နာမည်တော့ရေးမထားပါဘူး။သူကမင်္ဂလာပါကျွန်တော်လည်း VOE ကိုနားဆင်သူပါ။သချင်းတွေထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင်။VOE စီစဉ်တဲ့ကိုနားဆင်ပြီးနောက်ထပ်ရေးလာတဲ့သူတယောက်ကတော့တီရာဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကစနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်အပါအဝင် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOE ကိုအီးမေးလ်တို့လေးရေးပြီးတော့ပြောလာခဲ့ပါတယ်။ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အကြီးကျယ်စိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာတွေအများကြီးတွေ့ရှိရပါတယ်။ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကျေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သတင်းရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကို DRG လို့ရေးလာပါတယ်။ VOE ကိုမှတ်ချက်လေးရေးပြီးပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းကြိုက်မဲ့သတင်းကိုသာရေးမယ်ဆိုရင်တော့ဒါဟာသတင်းအမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။သတင်းဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းလဲလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်။ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့သူတို့ရဲ့အမြင်မျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးချောင်းတဲ့တော်ရရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုဆက်ပြီးသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါတယ်ရှင်ဇန်နဝါရီလ18ရက်နေ့မွေးနေ့ရှင်ဖိုးခွားစီအတွက်တော့ဦးမော်အန်တီဦးနဲ့ညီလေးညာညာတို့ကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ဇန်နဝါရီလ23ရက်နေ့မှာမွေးနေ့ကြရောက်တဲ့မောင်လေးထွန်းနဲ့ဇန်နဝါရီလ25ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီမလေးပြည့်လို့မောင်နှမ2ယောက်အတွက်တော့အဝေးကအမားရီရောက်ဖားရီနဲ့တူတူမရီကမြစ်တာတေးလက်ဆောင်ပါပါတယ်တဲ့ဇန်နဝါရီလမွေးနေ့ရှင်နေဖြစ်ကြတဲ့အန်တီဒိုရစ်လုံးတုံးနဲ့ခွားခွားတို့ကိုတော့လုတ်ပေါ်ခိုင်းပတ်တွေနဲ့အပေါင်းအသင်းတွေကမွေးနေ့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်ဒီတစ်ပတ်တော့အေးတင်ချိုးဆွေတည်ဆိုထားတဲ့အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းလေးနဲ့ဖျော်ပြပေးကြပါတယ်ရှင်ဇန်နဝါရီမွေးနေ့ရှင်နေရော VOA တစ်ချစ်တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ထိုက်ခံစားနိုင်တယ်လို့ပြောပြပါတယ်မားဆင်ပါတော့ တီဆိုတဲ့အမြဲတမ်းရှိမဲ့ချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
main တင်နာချောတင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်မှာကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးကြတဲ့ကဘာတလွားကပရိသတ်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်နော်အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါဝင်းကြီးချုပ်ဥဖြိုးမင်းသိန်းစစ်ထောင်လိုင်းရဲ့အကြီးကဲဟောင်းကိုဂါရဝပြုတင်သလားဆိုတဲ့အကြောင်းအရာကိုဆွေးနွေးတင်ပြမှာပါရှင်
ကိုရပိုင်ဒီလိုမှဒီပြောအများဆုံးသတင်းတစ်ပုဒ်ကတော့အရင်စစ်အာဏာရှင်ခေတ်ကစစ်ထောက်လိုင်းရေးအကြီးအကဲဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ကြီးစာပေပညာရှင်များကရုတ်ဝဲမှာတွားရောက်ဂါရဝပြုအခြားသောတက်ကြီးပညာရှင်တွေနဲ့တန်းတူထားကြတော့ခဲ့ခြင်းပါဝေဖန်ထောက်ပြသူတွေဘက်ကတော့ပြည်သူလူရွေးကောက်လို့တက်လာတဲ့အစိုးရထိတ်တန့်ပုဂ္ဂိုလ်တယောက်လည်းဖြစ် NLD ခေါင်းဆောင်နေရာကိုလည်းရောက်နေပြီဖြစ်တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့အရင်စစ်အာဏာရှင်ခေတ်ကအတိုက်ခံကြောင်းသားပြည်သူတွေကိုရဲရဲဆက်ဆက်ဖိနှိပ်ရမှာအဓိကတာဝန်ရှိသူတယောက်ဖြစ်တဲ့စစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းတယောက်ကိုတွားပြီးဂါရဝမပြုသင့်မကြော့သင့်ဘူးလို့ဆိုကြပါတယ်။ဝင်းယုံဦးဖြူမင်းသိန်းဘက်ကလည်းသူ့ရဲ့အပြုမူနဲ့ပတ်သက်ပြီးသူအမှားပြင်မလုပ်ခဲ့ကြောင်းပြန်ဖြေရှင်းပါတယ်။ဦးဖြူမင်းသိန်းကနေဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကိုတွားပြီးဂါရဝပြုတာကတော့တာဟာဘလို့အသေးပဲသက်ရောက်စေသလဲ။အဲ့လိုပြုမူဖို့လိုမလိုလေးလာစမ်းစစ်ကြည့်ကြရအောင်ပါ။
အခုပြဿနာကိုစမ်းစစ်ကြည့်ရင်အပိုင်းနှစ်ပိုင်းမြင်ရပါလိမ့်မယ်။တစ်ပိုင်းကတော့စစ်ထောက်လန်းရေးအကြီးအကဲဟောင်းဦးခင်ညွန့်ကိုမြန်မာနိုင်ငံစာရေးဆရာအသင်းကနေကြော့ခံတက်ကြီးစာပေပညာရှင်အဖြစ်သတ်မှတ်ဖိတ်ကြားနေရပေးခဲ့တဲ့အပိုင်းနဲ့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကတွားပြီးဂါရဝပြုတင်မတင်ဆိုတဲ့အပိုင်းဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာအသင်းတာဝန်ရှိသူတွေရှင်းလင်းချက်အရဦးခင်ညွန့်ဟာသူတို့အဖွဲ့စည်းမျဉ်းအရသတ်မှတ်ထားတဲ့လုံချင်းစာအုပ်တွေထုတ်ဝေထားတာရှိတယ်။စည်းမျဉ်းနဲ့လည်းညီညွတ်လို့ကြော့ခံစည်းရင်းသွင်းနေအဲ့လိုစည်းရင်းသွင်းတာကိုလည်းအဖွဲ့အတွင်းအစည်းအဝေးနဲ့အတီးပြုပြီးလုပ်ခဲ့တာလို့ဆိုပါရယ်အခုလိုအသင်းတာဝန်ရှိသူတွေကိုယ်တိုင်စစ်ထောက်လန်းရေးအကြီးအကဲဟောင်းကိုကြော့ခံစာပေပညာရှင်အဖြစ်အသေးချာသတ်မှတ်ခဲ့ပြီးပြီမို့အခြားသောလုံချင်းစာအုပ်တွေထုတ်ဝေထားကြတဲ့စစ်ဘိုလ်ချုပ်ဟောင်းတွေစစ်ထောက်လန်းရေးဟောင်းတွေကိုရောကြော့ခံစာပေပညာရှင်တွေအဖြစ်သတ်မှတ်တော့မလားစသဖြင့်မိကွန်းတွေလည်းထုတ်เสียလို့တော့မဟုတ်ပါဘူးဒီအဖွဲ့ရဲ့လုပ်ရက်ကိုအတိအမှတ်ပြသူတွေထောက်ခံသူတွေအနေနဲ့အဖွဲ့ထဲဆက်ပါဝင်နိုင်ကြသလိုလက်မခံနိုင်သူတွေကတော့အဖွဲ့ထဲကထွက်ခွာသွားကြမှာဖြစ်ပါတယ်အခုကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာများအသင်းဂုံတိတ်ခါရှိမရှိကိစ္စကတော့ပြည်သူတွေနဲ့အချိန်ကပဲအဆုံးဖြတ်ပေးသွားမှာပါဒီထက်ပိုအရေးကြီးတာကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဥက္ကဉ္ညုံကိုတွားပြီးဂါရဝပြုတင်မတင်ကိစ္စပါဒီကိစ္စနဲ့ပတ်သက်ရင်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဖြေရှင်းထားတဲ့စကားလုံးတွေနဲ့ပဲပြန်သုံးသပ်လို့ရပါတယ
်တကယ်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းဟာစစ်အာဏာရှင်စနစ်ကိုတိုက်ဖြတ်လာတဲ့နောက်ထပ်စစ်အာဏာရှင်စနစ်မြမမြေပေါ်မှာပြန်ပေါ်မလာအောင်ကြိုးစားနေတဲ့ NLD ပါတီရဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်နောက်တစ်ချက်ကတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်နေတာပါနောက်တစ်ခုကြည့်ဖို့လိုတာကစစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းဝင်းကြီးချုပ်ဟောင်းဘူချုပ်ကြီးဟောင်းခင်ညွန့်ဟာဘလို့လူလို့သတ်မှတ်မလဲဆိုတဲ့ကိစ္စပါအားလုံးသိကြပြီဖြစ်တဲ့အတိုင်းဥခင်ညွန့်ဟာအရင်စစ်အာဏာရှင်ခေတ်ကနံပါတ်3စစ်ကောင်းဆောင်ဖြစ်ပါတယ်တခါတည်းရန်သူ့ကိုယ်သူတော်နိုင်ငံတော်ဆိုပြီးပြောဆိုညွှန်လေးရှိသူပါ
အရာကြပြီးနောက်ပိုင်းအင်တာဗျူးတွေမှာသူဟာတက်မတော်သားတယောက်ဖြစ်တဲ့အတွက်အထက်အမြင့်ကိုနာခံရသူဖြစ်သူဟာအပြစ်ကင်းတဲ့တက်မတော်သားဖြစ်ပုံဖော်နေသူဖြစ်ပါတယ်။ဒါပေမဲ့အဖြစ်မှန်တွေကိုတကယ်တမ်းပြန်ဆန်းစစ်ကြည့်လိုက်ရင်သူဟာအရင်ဆရာနာရှင်ခေတ်ကဆရာနာရှင်စနစ်ကိုစနစ်တကျအသေးချာပုံဖော်ခဲ့သူတယောက်ဖြစ်တယ်ဆိုတာတွေ့ကြရမှာပါ။ဆရာနာရှင်စနစ်တတ်ဆိုးရှိဖို့အတွက်အတိုက်ခံတွေကိုရရဆက်ဆက်နှိပ်ကွပ်ခဲ့ပါတယ်။သူဦးဆောင်တဲ့စစ်ထောက်လမ်းရေးရဲ့နှိပ်ကွပ်မှုကြောင့်အသက်သေဆုံးသွားရသူတွေ၊ဒုက္ခိတဘဝရောက်ရသူတွေ၊ဘဝပြတ်သွားရသူတွေ၊မိတကွဲ၊ဖတကွဲ၊သားတကွဲ၊မယားတကွဲဖြစ်သွားရသူတွေအချင်းထောင်ထဲမှာပဲနှစ်ပေါင်းများစွာဒုက္ခခံစားရင်းပေးဆက်ခဲ့ရသူတွေအမြောက်များပါပဲ။ဆရာနာရှင်စနစ်ကိုအန်တုမဲ့သူတွေဆိုရင်ကျောင်းသူကျောင်းသားတွေဝန်ထမ်းတွေပြည်သူတွေအားလုံးဘယ်သူတွေကိုမဆိုရန်သူလို့သတ်မှတ်ချေမှုန်းခဲ့သူတယောက်ပါဆရာနာရှင်စနစ်ကိုကာကွယ်ဖို့အတွက်ပညာရေးစနစ်ကိုဖျက်ဆီးရမှာလေတက်တက်ကြွကြွဥဆောင်ခဲ့သူလို့ဆိုရင်လည်းမမှားပါဘူးအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဆရာနာရှင်ခက်ကနံပါတ်3ကောင်းဆောင်စစ်ထောက်လမ်းရင်ရန်ဒီယာအကြီးအကဲတယောက်အနေနဲ့တိုင်းပြည်အဖက်ဖက်ကယူရင်းကြဆင်းသွားရမှုပြည်သူလူထုအားလုံးအကြောက်တရားလွှမ်းမိုးမှုအောက်မှာနေထိုင်ရမှုစတဲ့အခြေအနေရရက်အတွက်တာဝန်အရှိဆုံးသူတယောက်ထဲမှာပါဝင်ပါတယ်။အဲ့လိုလူမျိုးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရေးအတွက်သူ့လုံရက်တွေအပေါ်နောက်ကျောင်းပြန်အရေးမယူဘူးလို့ပြောဆိုတာတွေးဆတာလောက်ကတော့ဘာမှတိတ်အရေးမကြီးပါဘူး။ဒါပေမဲ့ NLD ခေါင်းဆောင်တယောက်ပြည်သူတင်မြောက်ထားတဲ့အစိုးရဖွဲ့ဝင်ကြီးချုပ်တယောက်အနေနဲ့ဂါရဝပြုဖို့ကြော့ဖို့ဆိုရင်တော့နိုင်ငံရေးအရာအများကြီးစဉ်းစားဖို့လိုပါတယ်။နမူနာအားဖြင့်ဂျပန်နိုင်ငံမှာစစ်အရာရှိဟောင်းတွေကိုမြှုပ်နှံထားတဲ့ရာဇူကူနီစစ်တင်ကြိုင်းဆိုတာရှိပြီးဒုတိယကမ္ဘာစစ်နောက်ပိုင်းမဟာမိတ်စစ်ခုံရုံးတွေမှာတေတံအပေးခံရတဲ့စစ်ဗိုလ်ချုပ်တွေကိုလည်းမြှုပ်နှံထားပါတယ်။ဂျပန်နိုင်ငံကရွေးကောက်ခံပြီးတက်လာတဲ့ဝန်ကြီးချုပ်တချို့အဲ့ဒီစစ်တင်ကြိုင်းကိုသွားပြီးဂါရဝပြုတဲ့အခါဂျပန်ဖက်စစ်တွေရဲ့ဒဏ်ကိုရရဆက်ဆက်အလူးလဲခံခဲ့ရတဲ့တရုတ်ကိုရီးယားလိုနိုင်ငံတွေကအပြင်းထန်ကန့်ကွက်ကြပါတယ်။မြန်မာ့ခေတ်ဂျပန်ဝန်ကြီးချုပ်ဟာဖက်စစ်တွေရဲ့ဒဏ်ခံရတဲ့နိုင်ငံကပြည်သူတွေကိုတောင်းပန်ဖို့ဝေးလို့စစ်ရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေကိုသွားဂါရဝပြုရင်သူတို့နိုင်ငံနဲ့ပြည်သူတွေကိုစော်ကားရာရောက်တယ်ဆိုပြီးသတ်မှတ်ကြလို့ဖြစ်ပါတယ်။ဒီအတွက်နောက်ပိုင်းဂျပန်ဝန်ကြီးချုပ်တွေအဲ့ဒီရာဇကူနီစစ်တင်ကြိုင်သွားပြီးဂါရဝပြုဖို့ကိစ္စနိုင်ငံအချင်းချင်းဆက်ဆံရေးစီးပွားရေးစတဲ့အခြေအနေအလုံးကိုချင့်တွက်ပြီးရှောင်ရှားကြလိမ့်ရှိပါတယ
်။ဒီကနေ့ချိန်ထိတမတော်ကဘာမှမှားတာမလုပ်ခဲ့ဘူး။သူလည်းဘာမှမကျူးလွန်ထားတာမရှိဘူးလို့တွင်တွင်ပြောဆိုနေတဲ့တိုင်းပြည်ကိုဆက်အနာရှင်စနစ်အောင်ဒုက္ခရောက်စေရမှာတာဝန်အကြီးကြီးရှိတဲ့ဥခင်ညွန့်လိုပုဂ္ဂိုလ်မျိုးကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတွားပြီးဂါရဝပြုကြတော်တဲ့ကိစ္စပြည်သူလူထုကိုမထေမဲ့မြင်ပြုတဲ့အပြုအမူမျိုးဖြစ်ထင်မြင်ယူဆစေရဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
ခုတော့အင်္ဂါနေ့ညဒိုက်ရိုက်လီလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ဒရရှမခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်ဖွဲ့တစ်ခုကနေပြီးတော့ဝင်ရောက်တက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်၃ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရမှုရှိခဲ့ပါတယ်။ပရိပခါရီနဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုပ်ငန်းတွေပေါ်မှာဘလောက်ထိရိုက်ခတ်လာနိုင်ပါသလဲသက်ရောက်မှုတွေဘလောက်ထိရှိနိုင်ပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ် VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ပို့ထားမယ်ဆိုလို့ရှိရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီတူတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-9554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA ဒိုင်းလီလက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့သရရှင်ကြီးရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့ကဘာထလွားထူးခြားစံပြသတင်းများအစီအစဉ်ကိုမက်ခွင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပ
ါ။အရက်ဆိုဘာများပြည်တော်စု UAE နိုင်ငံ Ras Al Khaimah မြို့ကပစ်ပစ်ကူမိဘန်ဖောက်ပွဲမှာတော့ Guinness ကမ္ဘာစံချိန်နှစ်ခုချိုးနိုင်လိုက်ပါတယ်။အရှိ 1.6 ကီလိုမီတာလောက်ရှိတဲ့မီရှုမီးမန်းတွေကိုတပြိုင်တည်းဖောက်ခဲ့တဲ့အတွက်ကမ္ဘာအရှိဆုံးမီးမန်းဖောက်တဲ့ Guinness ကမ္ဘာစံချိန်ကိုတင်လိုက်နိုင်တာပါ2014ခုနှစ်ကကယ်လီဖိုးနီးယားပြည်နယ်မှာတင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပြီးတော့ဒုတိယစံချိန်ကတော့အရှိဆုံးမြင်းပြောက်ပုံစံမီရှုမီးမန်းဖောက်နိုင်တဲ့စံချိန်ဖြစ်ပြီး73ကီလိုမီတာအရှိရှိခဲ့ပါတယ် နှစ်သစ်အစမှာအခုလိုစံချိန်တင့်နှစ်ခုကိုတင်ထားလိုက်နိုင်တဲ့အတွက်ပြောပါရဲလို့ဒီပွဲကိုစစ်စင်တဲ့သူတူကပြောပါရဲ12မိနစ်ကြာမီရှူမီပန်းတွေဖောက်ခဲ့တာဖြစ်ပြီးတော့ခေါင်းစဉ်ခုနှစ်ခုနဲ့နောက်ခံတေဂီတာတွေသုံးပြီးဖန်တီးခဲ့ကြပါရဲအဝေးချင်းဒရုန်းယာဉ်200လောက်ရဲ့ဖျော်ဖြေမှုလည်းပါဝင်ခဲ့ပြီးတင်းငယ်ကြီးကအတောင်ပံဖြန့်ပြီးပြန်တန်းနေတဲ့ပုံဖန်တီးခဲ့ကြတာပါအခုလိုမျိုးကဗတ်စံချိန်ချိုးနိုင်မှုအတွက်နိုင်ရီပေါင်း300ကျော်ပြင်ဆင်ခဲ့ရပြီးကွန်ပျူတာပရိုဂရမ်စာကြောင်းရေ4,100ရေးခဲ့ရပါတယ်ရှင
်။ဣသရေးနိုင်ငံမှာငှက်ကလေးတွေရဲ့အုပ်စုလိုက်ကားပြဖျော်ပြတာကိုရင်သက်ရှူမောပွဲတွေ့ခဲ့ရပါတယ်။ကျွဲစရက်လို့ခေါ်တဲ့ဇေယက်ငှက်တစ်မျိုးဟာရုရှားနဲ့ဥရောပအရှေ့ပိုင်းဒေသကနေစောင်းခိုဖို့ရောက်လာကြတာဖြစ်ပြီးဣသရေးနိုင်ငံတောင်ပိုင်းကောင်းကင်ယံမှာပုံစံအမျိုးမျိုးနဲ့ကူးလူပြန်တန်းနေကြတာပါသူတို့ဟာဆောင်းတွင်းတစ်ခုလုံးခရစ်ယာန်ဘာသာဂျူးဘာသာနဲ့အစ္စလာမ်ဘာသာ၃ခုလုံးအတွက်အထွတ်မြတ်ထားရဒေသမှာဆောင်းခိုကြတာပါအခုလိုအုပ်စုလိုက်ပြန်တန်းတာတွေဟာဘဲလီအကဖျော်ပြေတာနဲ့တူပြီးတော့ပုံမှန်အားဖြင့်တိတ်ဆိတ်နေတတ်တဲ့ဘီအာရှဘာနာကတဲကန်နာယာကိုလှုပ်ရှားနေစေတာပါအခုလိုအုပ်စုလိုက်ပြန်တန်းပြီးပုံစံအမျိုးမျိုးကပြနေတာကြောင့်သူတို့ကိုရံပြုတ်မဲ့တတ္တဝါတွေရဲ့ဘေးကနေကင်းဝေးစေတယ်လို့ငှက်ပညာရှင်တွေကပြောပါတယ်ခင်ဗျာ
။အာဖရိကတိုက်ကဘရွန်ဒီနိုင်ငံမှာစူးဦးတီထွင်သူလုပ်ငန်းရှင်တယောက်ကလက်ဖျားယောဂါကိုကာကွယ်နိုင်တဲ့အလကုန်ပစ္စည်းတွေကိုစမ်းသပ်ထုတ်လုပ်လိုက်ပါတယ်။ဂျီနတာကီရီယာကင်ယာနာရဲ့အဆိုအရသူ့ရဲ့အလကုန်တွေမှာပါတဲ့ကုန်ပစ္စည်းတွေဟာခြင်တွေကိုအနားမကပ်နိုင်အောင်လုပ်နိုင်တဲ့အတွက်လက်ဖျားယောဂါကနေကာကွယ်နိုင်တယ်လို့ပြောပါတယ်။ကျဆူစပလင်နဲ့ကြောင်စေးပင်တွေပါဝင်တဲ့ချင်ပြေးတဲ့ဆက်ပြားတွေအသားအလစီလိုရှင်တွေနဲ့အစီတွေကိုမြို့တော်ပူဂျွန်ပူရာကသူ့ရဲ့စတိုးဆိုင်မှာရောင်းချနေတာပါဘရွန်ဒီနိုင်ငံမှာပပျားယောဂါဟာကြည်ကြဲပြန့်ပြန့်ကူးစက်နေတဲ့ယောဂါတစ်ခုဖြစ်ပြီး2019ခုနှစ်မှာအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်ကာရီယာကညာနာဟာကနေဒါနိုင်ငံမှာဆေးပညာနဲ့သဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့သုတေသနတွေကိုနှစ်ပေါင်းများစွာလုပ်ခဲ့ပြီးဘရွန်ဒီကို2010ခုနှစ်မှာပြန်လာခဲ့တာပါသူရဲ့ငှက်ပြားကာကွယ်တဲ့အလကုန်ပစ္စည်းကာရီယာကိုမထုတ်ခင်မှာတော့ဒေသရဲဆေးပင်တွေနဲ့ဆန်းသက်ခဲ့တာလည်းဖြစ်ပါတယ်လူ3ယောက်လောက်နဲ့စခဲ့တဲ့သူ့ရဲ့စီးပွားရေးလုပ်ငန်းဟာအခုအချိန်မှာလူယောက်20လောက်ရှိနေပြီဖြစ်ပြီးတော့ဒီချင်ပြေးတဲ့အလကုန်ပစ္စည်းတွေကိုတနိုင်ငံလုံးကိုတိုးချဲ့ရောင်းချသွားမယ်လို့လည်းပြောပါတယ်ရှင
်ကဘာတလွားထူးခြားစံပြအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါလိမ့်ရှင်အခုတော့သတင်းအကျဉ်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမတို့အန်တီမားလို့ခေါ်တဲ့ဒေါက်ခင်မျိုးသက်ကနေသတင်းအကျဉ်းချုပ်ကိုပြောပြမှာပါ
ကအမေရိကန်တပ်တွေဆုတ်ခွာမယ်ကိစ္စကိုအငြင်းစလို့အမြန်လှုပ်ဆောင်မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ရဲ့လုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒါအပြင်အမေရိကန်တပ်တွေနဲ့မဟာမိတ်ဖြစ်တဲ့ကတ်စ်တိုက်ခိုက်ရေးတမားတွေကိုတူရကီကနေပြစ်မှတ်တာတိုက်ခိုက်တာတွေမလုပ်အောင်တူရကီစီကနေအာမခံချက်ယူပြီးတော့လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။အစ္စရေးမှာဝန်ကြီးချုပ်ဘင်ဂျမင်နန်တာယာဟုနဲ့ဆွေးနွေးဖို့ရောက်နေတဲ့ဂျွန်ဘိုလ်တန်ကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းထားတာတနင်္ဂနွေနေ့မနေ့ကအထိ16ရက်ကြာလာပြီဖြစ်ပေမဲ့သမ္မတထရမ့်နဲ့လွှတ်တော်ကြားညှိနှိုင်းမှုတွေဟာအဆင်မပြေသေးပါဘူး။ဒါဟာအမေရိကန်အစိုးရရန်တရားတွေတစ်စိတ်တစ်ပိုင်းရန်နာခဲ့တဲ့တမိုင်းတစ်ချက်ရက်ကြာရှည်စွာရန်နာတဲ့ဖြစ်ရပ်တွေကတခုဖြစ်လာပါပြီ။သမ္မတထရမ့်ဘက်ကလည်းအမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းကာယံဖို့အတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံကျော်ကိစ္စကိုအလျှော့ပေးမှာမဟုတ်ဘူးလို့မေရီလန်းပြည်နယ်ကကင်ဒေးဗစ်ကိုမတော်ခင်မှာပဲသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော် AA က January 4ရက်နေ့မှာဝင်တိုက်ခဲ့တာနဲ့ပတ်သက်ပြီး January 6ရက်တနင်္ဂနွေမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခင်မောင်တင်တဲ့အဖွဲ့ဘူးတီတောင်မောင်တော်ကိုတွားရောက်မှာဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မလေးရှားဘုရင်ဆူတန်မဟာမက်ပြန်စမမြောက်ကသူ့အနေနဲ့ထီးနှန်းကိုဆွန့်ခွာလိုက်ပြီလို့တနင်္ဂနွေနေ့ကအခြေညာလိုက်ပါတယ်။ဒါပေမဲ့ဘာကြောင့်ဆိုတဲ့အကြောင်းပြချက်တော့မပေးပါဘူး။အသက်49နှစ်ရှိပြီဖြစ်တဲ့မလေးပြင်ကတိုင်းသူပြည်သားတွေအနေနဲ့ဆက်ပြီးညီညွတ်ရေးကိုထိန်းသိမ်းကြဖို့နဲ့တိခတ်မှုတွေနဲ့အတူတူကပူးပေါင်းဆောင်ရွက်ကြဖို့အတွက်ဘရင်နန်းတော်ကထုတ်ပြန်တဲ့အခြေညာချက်မှာတိုင်းပြည်ကိုတိုက်တွန်းထားပါတယ်။
ကျေးဇူးပါရှင်ဒေါက်ခင်မျိုးသက်ကသတင်းအကြီးချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ကုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Greg Benz ပါရှင်။တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ VOE မြန်မာပိုင်းအစီအစဉ်တွေကိုကျမတို့ညနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှလည်းဆက်လက်ထုတ်လွှင့်မှာမို့စောင့်မြန်နားဆင်ကြပါနော်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.